ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လက်ရှိမြန်မာနိုင်ငံမှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုကိုအရေးပေါ်အခြေအနေဖြစ်မသတ်မှတ်တဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်H1N1 ဖြစ်ပွားမှုကြောင့်လေဆိပ်နဲ့စိတ်ကမ်းအဝင်ထွက်တွေမှာဗိုင်းရပ်စ်ပိုးကူးစက်ခံရသူရှိမရှိစစ်ဆေးနေပြီးနိုင်ငံရခြားသွားတဲ့မြန်မာနိုင်ငံသားတွေကိုတားဆီးခံရတာမျိုးလည်းအခုချိန်ထိတော့မရှိသေးဘူးလို့ဆိုပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
အခုဇူလိုင်လ28ရက်နေ့အထိရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ35ဦးရှိပြီး H1N1 ကြောင့်သေဆုံးသူ6ဦးရှိသွားပါပြီ။လက်ရှိမြန်မာပြည်မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုဟာကမ္ဘာအနှံ့ကိုကူးစက်ပြန့်နှံ့နေတဲ့အခြေအနေမဟုတ်သေးတာမို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေမသတ်မှတ်ဘူးလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်
။တို့ရှိရလဲဒါကိုတို့ကဟိုကျွန်တော်တို့နိုင်ငံကိုဒါကိုအရေးပေါ်ရှင်နေမှုမသတ်မှတ်ဘူး။အိန္ဒိယနိုင်ငံမှာလည်းပြီးခဲ့တဲ့6ရက်ပြီးခဲ့တဲ့ရက်ပိုင်းက600လောက်ဖြစ်တဲ့ဆုံးမှုတွေများတယ်၊ကိုယ့်ထင်များတာပေါ့အများကြီးပေါ့နော်။အဲ့တော့ဒီအဲ့ဒါမျိုးဆိုတော့က post pandemic ပေါ့နောက်ပိုင်းမှာ post pandemic period ဖြစ်တယ်ဟောင်းကောနောက်ပိုင်း post pandemic ဖြစ်ဆိုတော့ကာယောဂဟိုပါ pandemic မဟုတ်တဲ့အတွက်အရေးပေါ်မပတ်သက်မှာကျန်စီလို့မတတ်မှာဘူးခင်ဗျမတတ်မှာဘူးတပည့်ရှင်ကခံဒီကိုလည်း Cuban Joe ဆိုတော့ပြောတော့သူကအဲ့လိုတတ်မှာဖို့ကတော့မရှိပါဘူးဘာလို့သူကဒါခါနန်လန်နေမှာလည်းဖြစ်တယ်ဒါမျိုးကြောင့်သူကဒီ operation နဲ့တတ်မှာထားပါလေပေါ့လောလောလေပဲမတတ်မှာသေးဘူးမတတ်မှာပါဘူးလို့ပြောပါတယ်
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကိုဆေးနဲ့စက်ပစ္စည်းတွေကာကွယ်ဆေးနဲ့ N95 နှာခေါင်းဆေးတွေထောက်ပံ့ပေးသွားဖို့လည်းရှိနေပါတယ်။အခုလက်ရှိ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေကိုချင်းပြည်နယ်၊ပဲခူးတိုင်း၊ AR တိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပြီးဒီကနေ့ဇူလိုင်လ28ရက်နေ့မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ5ဦးထပ်တွေ့ထားတာပါ။H1N1 ဖြစ်ပွားနေတာကြောင့်နေဆက်အဝင်အထွက်လေဆိပ်နဲ့စိတ်ကမ်းအဝင်ထွက်တွေမှာလည်းပုံမှန်ထက်ပိုပြီးစစ်ဆေးမှုတွေလှုပ်ဆောင်နေတာရှိပြီးနိုင်ငံရခြားသွားရောက်တဲ့မြန်မာနိုင်ငံသားတွေကိုအခြားနိုင်ငံတကာလေဆိပ်တွေမှာတားမြစ်ခံရတာမျိုးလည်းလောလောဆယ်အထိတော့မရှိသေးဘူးလို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။
ကျွန်တော်ဒီကုဆေရောတဖြစ်ဌာနကအဲဒီနေဆက်ဝင်ပေါက်ခတ်ပေါက်ဒီလေဆိပ်ပေါက်ခတ်ပေါက်ဒီရေဘောကဒီကျမခဏရှိနေလေအဲ့မှာဝန်ထမ်းရှိတယ်အဲ့ဝန်ထမ်းနဲ့စစ်ဆေးနေတာပါနော်အခြားတိုင်းမှာလည်းအခုဘုရားမတင်လာလို့ဆက်ဆေးပါလေအလုပ်နေပါလေခင်ဗျအခုတော့ကျွန်တော်မကြားပါဘူးခင်ဗျအခုတော့ကျွန်တော်မကြားပါဘူးကျွန်တော်လည်းကမ္ဘာကျန်းမာရေးအဖွဲ့အတန်းကြောင်းကြထားတယ်သူတို့ကလည်းသူတို့ကလည်းအဲ့ဒီဟာတော့မဖြစ်အောင်ကျွန်တော်တို့ကူညီပြီးတော့ဖြေရှင်းပေးပါလေဟုတ်ကဲ့
မြန်မာနိုင်ငံမှာ H1N1 ဖြစ်ပွားနေမှုကြောင့်ဗြိတိန်နိုင်ငံခြားရေးဌာနကတော့သူ့နိုင်ငံသားတွေမြန်မာနိုင်ငံကိုတွားရောက်လည်ပတ်တဲ့အခါသတိထားတွားလာကြဖို့နှိုးဆော်ထားတာလည်းရှိပါတယ်လက်ရှိလေဆိပ်နဲ့စိတ်ကမ်းအဝင်ထွက်တွေမှာကျန်းမာရေးစစ်ဆေးမှုလုပ်နေတဲ့အခြေအနေကိုစိတ်ကမ်းကျန်းမာမှုဆရာဝန်ကြီးဒေါက်တာညံထက်လွင်ကအခုလိုပြောပြပါဗျ
။ကျွန်တော်တို့ကတော့ဒီ H1N1 မှာမဟုတ်ပါဘူး။ကျွန်တော်တို့ကတော့ဒီ fever screening ကတော့ဒီ airport မှာဒီလေဆိပ်ပေါ်စိတ်ကမ်းအောင်မှာကျွန်တော်တို့ကတောက်လျှောက်လုပ်နေပါတယ်။အခုဒီ influenza ဖြစ်တော့လဲကျွန်တော်တို့ဒီလုပ်နေတာလုပ်ငန်းစဉ်ကိုပဲကျွန်တော်တို့ပို့ပြီးတော့ဟိုတည်းတည်းဝင်လုပ်နေတာပေါ့နော်။အဲဒီကြပဲသူတူတူဆောင်ရတာကတော့ဒီနေ့မနေ့ဒီလေဆိပ်မှာရန်ကုန်ပြည်ဆိုင်လေဆိပ်မှာကျွန်တော် risk contamination ပေါ့ဒီ H1N1 နဲ့ပတ်သက်ပြီးကျွန်တော်တို့အသိပေးဖို့ပြောွက်တခုလုပ်ပါတယ်ဗျလောလောလတ်တလောတော့ကျွန်တော်လေဆိပ်မှာတော့ထိခြားသေးဆင်တော့မရှိသေးပါဘူးဗျဟုတ်ကဲ့ဒီဒီအခုချိန်ဒီပေါ့နော
် influenza A H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာ့ကပ်ရောဂါအသွင်းဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီတုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါမြန်မာပြည်မှာ2009ခုနှစ်ကစပြီး2016ခုနှစ်အတွင်းရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2018ခုနှစ်မှာမှ H1N1 နဲ့လူသေဆုံးမှုရှိကြောင်းစစ်တမ်းကောက်ယူရရှိတာလည်းဖြစ်ပါတယ်။ရာသီတုတ်ကွေးရောဂါဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3,000-5,000အထိဖြစ်ပွားလိမ့်ရှိပြီးလူဦးရေ2,000+ 5,000အထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။ရာသီတုတ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကူကာလတွေမှာဖြစ်ပွားလိမ့်ရှိတာဖြစ်ပြီးH1N1 virus ပိုးဟာလေထဲကတဆင့်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာကျင်တဲ့အခါတခါတုံးနှာခေါင်းစီဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြာနဲ့သေးချာဆေးကြောတာလူထူထပ်တဲ့နေရာတွေကိုသွားလာတာကိုရှောင်တာကို့အနီးမှာတစုံတစ်ယောက်တုတ်ကွေးရောဂါဖြစ်တယ်လို့တန်တရားရှိရင်နီးစပ်တဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါတယ်ရှင်